NUG အမျိုးသားညညရဲ့အစိုးရရဲ့နိုင်ငံခြားရေးရုံးကို Washington DC မှာတင်လာတဲ့ကအမေရိကန်အစစ်မြင့်တန်တမန်တဦးနဲ့အတူတရားဝင်ဖွင့်လှစ်လိုက်ပါတယ်စီအာနာသိမ်းမှုကိုတသည့်ရှိရှိဆက်လက်တွန်းလှန်လှုပ်ရှားနေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတဲ့အနေနဲ့အခမ်းအနားဖွင့်ပွဲကိုတက်ရောက်လာတာဖြစ်ကြောင်းအမေရိကန်တို့နိုင်ငံခြားရေးဝန်ကြီးဦးစရာစီယာက NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့အတူသတင်းထောက်တွေကိုပြောလိုက်တာပါကိုရိုင်းသတင်းတက်ရောက်ယူခဲ့တဲ့မိုင်းအင်ဂျင်နိုင်ကအဆောင်ဆုံးပြောပြထားပါတယ်
NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနယုံသစ်ဖွင့်ပွဲခန်းနောက်ကိုကျွန်မရောက်ရှိနေတာဖြစ်ပါတယ်။အခုဒီ Washington DC မြို့တော်မှာဒီ February 13ရက်နေ့ပေါ့နော်တနင်္လာနေ့ကဒီဖွင့်ပွဲအခမ်းအနားကို NUG နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒေါ်စင်မအောင်နဲ့အတူ American နိုင်ငံခြားရေးဝန်ကြီးဌာနကအရက်သားလုံခြုံရေးဒီမိုကရေစီရေးနဲ့ဒီလူ့ခွင့်ရေးဆိုင်ရာဒုဝင်ကြီးပေါ့နော်နောက်ပြီးတော့ Under Secretary လို့ခေါ်တယ်ဇာရာဇီယာကိုတိုင်လည်းတက်ရောက်လာပါတယ် American ဒုတိယဝင်ကြီးဇာရာဇီယာကသူ့ရဲ့ဒီဖွင့်ပွဲအခမ်းအနားမိန့်ခွန်းမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒီ NUG အစိုးရရဲ့နိုင်ငံခြားရေးဝင်ကြီးဌာနရုံးကိုဒီ Washington မှာသူတို့ဒီဖွင့်တဲ့အခမ်းအနားပေါ့နော်အဲ့ဒီမှာသူအဓိကပြောသွားတဲ့အချက်ကတော့ဒီလိုပါရှင
့် This liaison officeAnd the diverse grouping here today is a testament to those efforts.
ဒီနိုင်ငံသားဆက်ဆံရေးရုံးဟာမြန်မာပြည်သူတွေတိုင်းရင်းသားတွေအားလုံး Federal ပြည်ထောင်စုနိုင်ငံထူထောင်ရေးကြိုးပမ်းချက်ရဲ့ရလဒ်ဖြစ်ပါတယ်။ Democracy တရားဥပဒေစိုးမိုးရေးတရားမျှတမှုနဲ့လူသားတွေကိုလေးစားလိုက်နာဖို့တတိရှိရှိနဲ့ဆက်လက်ထုတ်ဖော်ပြောဆိုနေကြတဲ့မြန်မာပြည်သူတွေကို American ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံမှုကိုဒီအခမ်းအနားတက်ရောက်ခြင်းအပြင်ပြသတာဖြစ်ပါတယ်လို့ဇာရာဇီယာကပြောသွားတာပါ။ဒါပြင်ဒီစစ်ကောင်စီပြုလုပ်တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းတရားမျှတမှုရှိမှာမဟုတ်ဘူး၊လွတ်လပ်မှုရှိမှာမဟုတ်ဘူးဆိုတော့ American ရဲ့ဒီရည်တည်ချက်ကိုထက်လောင်းပြီးတော့လည်းဒူးဝင်ကြီးကပြောသွားပါတယ်။NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတော့အခုဒီ Washington DC မှာ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဌာနယုံသစ်ဖွင့်လာတဲ့ပတ်သက်ပြီးတော့မြမအရေးမှာအလွန်အရေးပါတဲ့အချက်ကိုအခုလိုပြောသွားပါတယ
် This new representative office for the National Unity Government is going to play and
အခုဖွင့်နေ NUG အစိုးရရဲ့ဒီနိုင်ငံခြားရေးဝန်ကြီးဌာနယုံသစ်ဟာကျမတို့လုပ်ငန်းတွေအောင်မြင်မှုအတွက်မရှိမဖြစ်လိုအပ်တဲ့အစိပ်ပိုင်းဖြစ်ပါတယ်။ဒါအပြင်မကြသေးခင်ကပဲချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပထမဆုံးချိန်မြမအရေးဆုံးဖြတ်ချက်အပါအဝင်အမေရိကန်ပြည်ထောင်စုကဒီမြမဒီမိုကရေစီရေးကိုဒီဇိုင်းမမက်ထောက်ခံပံ့ပိုးသွားမယ်ဆိုတဲ့အချက်ကိုပြသနေတဲ့ဒီဘာမာအက်တ်ဥပဒေကိုပြဋ္ဌာန်းပြီးလိုက်တဲ့အချိန်မှာဒီရုံးခန်းကိုဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်လို့ဒေါ်စင်မအောင်ကပြောသွားတာပါကမ္ဘောဇောရဲ့အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီနိုင်ငံခြားရေးဝန်ကြီးဌာနရုံးဖွင့်ပွဲပေါ့နော်အဲ့ဒါကို American အစိုးရဘက်ကဒီဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးကိုယ်တိုင်လည်းလာတာလည်းတွေ့ရပါတယ်အဲ့ဒါဆိုရင်ဒီ American အစိုးရဘက်က NUG ကိုသူတို့တရားဝင်အစိုးရဖြစ်အသိမှတ်ပြုတယ်လို့ပြောလို့ရလားရှင
်ကျွန်တော်တို့ဒီရုံးဖွင့်ပွဲပေါ့နော်ကျွန်တော်တို့ရဲ့ဒီကိုယ်တော်လှယ်ရုပ်ပေါ့ဒီ representative office အနေနဲ့ဒါအမျိုးသားညွညွေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့တရားဝင်ရုံးဖြစ်ပါတယ်အဲ့တော့ဒီရုံးကိုကျွန်တော်တို့ဒီ American Soviet တာဝန်ရှိတဲ့သူကိုဖိတ်ကြားတယ်ပေါ့လေဖိတ်ကြားတဲ့အခါကျတော့သူတို့ကိုယ်တိုင်အခုလိုပေါ့လေ under secretary ပေါ့ကိုယ်တိုင်လာရောက်တယ်တော့တခြားတော့ပေါ့နော်သူတာဝန်ရှိတဲ့သူများလည်းလာရောက်ကြတယ်လာရောက်ကြပြီးတော့ကျွန်တော်တို့ရုံးဖွင့်ပွဲကိုတကယ်ကိုပေါ့လေဖဲကြိုးတွေပါတယ်ဖြတ်လို့ဖြတ်ပြီးတော့ဖွင့်တက်ပေးခဲ့တာကိုကြည်ချင်းအပြင်ဒါအမေရိကန်အစိုးရအနေနဲ့ကျွန်တော်တို့အပေါ်သဘောထားကိုဒါတိတာပါတယ်ဒါကျွန်တော်တို့ကိုဒါတို့အနေနဲ့တရားဝင်ပေါ့နော်အတိမတ်ပြုတဲ့သဘောရှိလို့ဒါလည်းအခုလိုမျိုးရုပ်ဖွင့်ပွဲကိုကိုယ်တိုင်လာရောက်ပြီးတော့ကိုယ်တိုင်ပေါ့နော်ဒီဖွင့်ပွဲကိုတက်ရောက်ပြီးတယ်လို့အဲ့ဒီလိုမျိုးနားလည်လို့ရပါတယ်ခင်ဗျာ
ဒီတနင်္လာနေ့ပေါ့နော် Washington DC မှာပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီနိုင်ငံခြားရေးဝန်ကြီးဌာနယုံသစ်ဖွင့်ပွဲအခမ်းအနားကို အကူလာသမဂ္ဂဆိုင်ရာဒီမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကိုယ်တိုင်လည်းတက်ရောက်တာတွေ့ရပါတယ်။နောက်ဒါ့အပြင်ဒီဝါရှင်တန် DC မှာရှိတဲ့ဒီနိုင်ငံတကာအတန်းတမန်အတိုင်းဝိုင်းကကိုယ်စားလှယ်တွေမြန်မာအရေးဆောင်ရွက်နေတဲ့ဒီအမေရိကန်နိုင်ငံသားတွေအပြင်ဒီမြန်မာအရေးကိုထဲထဲဝင်လှုပ်ဆောင်ပေးနေတဲ့ဒီလူ့အခွင့်အရေးအဖွဲ့အစည်းတွေနောက်ပြီးတော့ဒီကျွမ်းကျင်သူတွေပေါ့နော်ပညာရှင်တွေလည်းတက်ရောက်ကြတာတွေ့ရပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ